ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီခရိယံအတင်းတော်မှာစစ်ဘေးရှောင်ပြီးခိုလုံနေကြတဲ့ကဆုံကြီးရွာသားတထောင်ဝန်းကျင်ကနေရက်ချင်းကိုပြန်ရေးကချင်ပြည်နယ်ဝန်ကြီးချုပ်အပါဝင်အစိုးရအဖွဲ့ဝင်တွေကဒီကနေ့တွားရောက်တွေ့ဆုံပြီးတိုက်တွန်းခဲ့ပါတယ်။ကဆုံရွာဘက်မှာတပ်မတော်ကစစ်အင်အားရုတ်သိမ်းလိုက်ပြီးဖြစ်လို့နေရက်ပြန်နိုင်ပြီဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောခဲ့ပေမဲ့ဒေသခံတွေဘာကြောင့်နေရက်ပြန်ဖို့ခက်ခဲနေသလဲဆိုတာကိုစက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။မိုးကောင်းမြို့နယ်ကဆုတ်ရွာသားစစ်ဆောင်တွေကိုအကူအညီပေးရင်းနဲ့နေရာရေးကိုပြန်လည်ရေးတွေ့ကချင်ပြည်နယ်ဝန်ကြီးချုပ်ကောက်တာခဲအောင်ဦးဆောင်ဖွဲ့ကလည်းဒီကနေ့မနက်မှာနမ်မတီစစ်ဆောင်စခန်းကိုလာရောက်တွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးလက်မိုင်ကွန်ကြာက VOA ကိုပြောပါတယ
်စစ်ဆောင်နဲ့ပြည်သူလူထုကိုအားပေးစကားပြောရတယ်ဆန်စီပါအသက်ရှိတဲ့လူအလုံးစုလို့ကိုင်းလူတွေတမ်းပြီးတော့မှအမြန်ဆုံးပြန်နိုင်အောင်စစ်ဆောင်ပေးပါမယ်ဆိုတော့အကြောင်းတွေကိုအားလုံးကိုပြောသွားတာရှိပါတယ်ဗျဒီတပတ်တော်တင်ရတော့သူတို့ငင်းကိုပြန်နိုင်အောင်ဆိုပြီးတော့မှအားလုံးလုံးဝိုင်းစီစီနေကြ
အထူးသဖြင့်ကချင်ပြည်နယ်မြောက်ပိုင်းတိုင်းတိုင်းမှုကစားမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကခမှုဘုံမှုကြီးကြော်ခိုင်ထုံးကလည်းကစုံဒေတာတွင်တမတော်စစ်ကြောင်းမရှိတော့တဲ့အတွက်နေရပြန်ဖို့စိုက်တွန်းခဲ့တယ်လို့ဥလမိုင်ခွန်ကြားကဆက်ပြောပါတယ
်ကတ္တကမိုးရတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုရဲ့ညီကြချက်အရပါပဲဖြစ်ဒီအဲဒီကစုံဒေတာမှာစစ်ကြောင်းလည်းမရှိတော့ဘူးအားလုံးထွက်သွားပြီဖြစ်တယ်ဒါကြောင့်မို့အေးဆန်းဆန်းနဲ့အေးစစ်စစ်နဲ့ကြံလေလေထိုင်နိုင်ပါပြီပြန်နိုင်ပါပြီဆိုတဲ့အကြောင်းကိုသူတို့ပြော
စစ်ဘေးရှောင်တွေအနေနဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်းလူလိုက်ရေးဖွဲ့နဲ့ကင်းရှင်းနေဖို့စကားခမှုကနေထပ်လောင်းပြောဆိုခဲ့ကြောင်းနမတိကတလက်အတင်းတော်တာဝန်ခံ CI Isaac ကပြောပါတယ
် KIO နေနဲ့ရောနောကင်းမနေရဘူးပေါ့ရွာထဲမှာသူနဲ့ကင်းကင်းရှင်းရှင်းနေရမယ်ပေါ့ပြောရရင်ရွာထဲမှာရှိမယ်ဆိုရင်တော့သူတို့အနေနဲ့ညီညီရှင်းရှင်းကျင်းကြတော့လုပ်ရလိမ့်မယ်ပေါ့လေအဲ့လိုပြောသားပါတယ်ကျော်
ရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ကစုပ်ရွာသားတို့ကဆိုပါတယ
်။ဒါပေမဲ့လို့သင်တို့ပြန်တဲ့အခါမှာပေါ့နော်ဒီတိုင်းတည်းမျိုးဆိုနဲ့တကယ်တဲ့အဖေးကင်းလုံခြုံမှုသိချစွာနေထိုင်လို့ရတဲ့အခြေအနေဖြစ်အောင်လို့လေဒီမိညာညီနိုင်ဆောင်ရပေးကြပါလို့ဒီတိုင်းပေါ်ပြန်လို့ရတယ်ဆိုပြီးမှအဲဒီတော့သင်တို့ပြန်လို့မဖြစ်ဘူးပေါ့နော်
စစ်ဆောင်ရွာသားတွေနေရပြန်လဲခြေချနိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတာသိရှိဖို့ပြည်နယ်အစိုးရအဖွဲ့ကိုမေးမြန်းခဲ့ပေမဲ့လည်းပြန်လဲဖြေချခဲ့ခြင်းမရှိခဲ့ပါဘူး။ပြီးကြတဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်ကစုပ်ကြီးရွာသွင်းကိုတမတော်ကလည်းထိုးစစ်ဆင်လာပြီးပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်ကြောင့်ဒေသခံရွာသားတစ်ထောင်ကျော်ဟာနမတိမြို့ကချင်းနှစ်ရှင်းသင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ပေးတင်းချောင်လာကြတာပါ။ပတိပကဖြစ်ပွားရာကဆုတ်ရွာသွင်းပိတ်မိနေတဲ့ရွာသားတွေကိုလည်းကချင်ငင်းချမ်းရေးကျူးဆောင်တွေပါရာရေးတင်းကောင်းဆောင်တွေကလည်းဒေသခံမြန်မာသက်မတော်စာခကမှုတွေနဲ့ညှိနှိုင်းခဲ့ပြီးပြီးကြတဲ့တနင်္ဂနွေနေ့မှာပြန်လွတ်ပြေးခဲ့ပါတယ်။လက်ရှိနမ်မလီစစ်ဆောင်စခန်းမှာဖြန်းလာတဲ့သူတွေရှိနေတယ်လို့ထပ်ပြေးသိမ်းဆောင်နေရမှုတန်ကြောင့်ကိုယ်ဝန်ပြကြမှုတွေရှိနေတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်။တချို့ကဖြန်းလာတဲ့လူရှိတယ်ခုလလဆဆ73ဦးလို့ပေါ့လေသူတို့ဆေးရုံမှာဆက်ရောက်နေတာရှိတယ်ဗျ။အဲ့မှာ abortion ဖြစ်တဲ့လူတွေနေရာလည်းရှိတယ်
လက်ရှိကချင်ပြည်နယ်တနိုင်းဖားကဒေသတွေမှာ KIO ကချင်လူလိုက်ရေးဖွဲ့ပေါ်မှာမြမသမတော်ကလည်းသုံးစစ်စင်မှုတွေဆက်တိုက်လုပ်နေစေချင်နေကြောင်းစည်ရေးသိမ်းမှမှုတွေဆက်လက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေကိုနှူးနှစ်ဘက်နှိမ့်နှိုင်းဖြေရှာသွားဖို့လိုတယ်လို့ကချင်ငင်းချမ်းရေးဖြစ်စဉ်မှာပါဝင်ခဲ့သူကချင်ငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကပြောပါတယ
် DNCA မှာမတိဆုံတာရှိသေးတဲ့အချိန်မှာနိုင်စေချင်ပါပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကအနေအားလျော့သွားတဲ့ပုံစံဖြစ်မယ်အဲဒါနဲ့ဟိုတိုက်ပွဲတွေလည်းပဲပုံပုံကြီးများလာတဲ့အပေါ်မှာအများဆုံးလူမှုနှစ်ဖက်ကသဘောထားကြည့်ကြည့်နဲ့ညီနိုင်ပြီးတော့မှအလို့ဆောင်သွားရင်တော့ပုံစံဒီကောက်ပါတယ်လို့ကျွန်တော်တို့ကဒီလိုပဲမြင်ပါကြ
ကချင်လူလိုက်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC မှာပူးပေါင်းခဲ့တာဖြစ်ပြီးဒီဖွဲ့တွေအနေနဲ့ NCA လမ်းကြောင်းကိုလက်မခံပဲငြိမ်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ